င်ငံကိစ္စကြောင့်ရုရှားနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးကစစ်အေးစစ်လွန်ကာလမှာအဆိုးဆုံးဖြစ်နေတဲ့အခြေအနေမှာဒီဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ဘာကမှအတားအဆီးဖြစ်မနေသင့်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်ဒီလိုပုံမှန်ဆက်ဆံရေးပြန်ရဖို့ကရုရှားတစ်ဖက်သေးပေါ်မှာမူတည်နေတာမဟုတ်ဘူးလို့သမ္မတပူတင်ကဆိုပါတယ်သူရဲ့အပြောအရအနောက်နိုင်ငံတွေအပေါ်မှာမူတည်နေပါတယ်ဒီကနေ့စနေနေ့မှာထုတ်လွှင့်ဖို့ရှိတဲ့မေးမြန်းခန်းထဲမှာရုရှားသမ္မတကအခုလိုပြောကြားထားတာကိုရုရှားသတင်းဌာနတွေကသတင်းထုတ်ပြန်နေတာဖြစ်ပါတယ်ယူကရိန်းနဲ့ပတ်သက်လို့နိုင်ငံတကာနဲ့ရရှိထားတဲ့သဘောတူညီချက်တွေအတိုင်းမလိုက်နာဘူးဒါမှမဟုတ်ရင်ယူကရိန်းအရှေ့ပိုင်းနယ်စပ်ကနေပြီးတော့ရုရှားတပ်တွေမဖယ်ရှားဘူးဆိုရင်နောက်ထပ်တန်ခတ်အရေးယူမှုတွေရုရှားရင်ဆိုင်ရမယ်လို့အမေရိကန်အစိုးရကသတိပေးထားပါတယ်ရုရှားဘက်ကလိုက်နာဆောင်ရွက်သင့်တာတွေကိုမလုပ်ဘူးဆိုရင်အမေရိကန်နဲ့အမေရိကန်ရဲ့မဟာမိတ်ဥရောပတွေကဒီရုရှားအပေါ်မှာနောက်ထပ်အရေးယူဖို့အဆင်သင့်မဲဆိုတာကိုရှင်းရှင်းပြောထားပြီးသားဖြစ်တယ်လို့အိုဘားမားအစိုးရရဲ့အမျိုးသားလွန်ကြိုရေးအကြံပေးဆူဇန်ရိုက်စ်ကအင်ဂျီရောမှာသတင်းတောက်တွေကိုတောက်ကြနေတော့ကပြောကြခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကအစိုးရအဆောက်အဦတွေကိုရုရှားလိုလားသူတွေဝေရောက်သိမ်းပိုက်နေတာမလုပ်အောင်နဲ့သိမ်းပိုက်ထားတဲ့အဆောက်အဦတွေကဖယ်ရှားပေးဖို့ရုရှားကသူ့ရဲ့လွှမ်းမိုးမှုကိုတုံ့ပြန်တာဝန်ရှိတယ်လို့အမေရိကန်ကယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူဂျန်ဆာကီအစိုးရပိုင်းကပြောခဲ့တဲ့အတိုင်းအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်စ်ကလည်းထပ်ပြီးတော့ပြောခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းရုရှားလိုလာတဲ့ဒီလက်နက်ကိုင်ခေါင်းဆောင်ဒက်နစ်ပူရှလင်ကတော့ရုရှားနဲ့ EU အမေရိကန်တို့ကြားရရှိထားတဲ့သဘောတူညီချက်ကိုသူတို့အနေနဲ့လိုက်နာကြအကြောင်းမရှိပဲယူကရိန်းအစိုးရဆင်းပေးဖို့ကိုပဲလိုလာတယ်လို့ပြောကြားထားပါတယ်ရှင်